ယူကရိန်းသမ္မတကတော့ NATO အဖွဲ့ဝင်ဖြစ်ဖိတ်ခေါ်ပေးဖို့နဲ့ရုရှားနဲ့စစ်ပွဲအဆုံးသတ်နိုင်ဖို့တိုက်တွန်းလိုက်ပါတယ်။ယူကရိန်းနိုင်ငံကို NATO မှာမိတ်အဖွဲ့ဝင်ဖြစ်ချွင်းချက်မရှိဖိတ်ခေါ်ဖို့နဲ့နျူကလ িয়ার ရန်ကာကွယ်ဖို့ရုရှားကြိုးကြော်မှုကိုခုခံရမှာအောင်ပွဲရမယ့်နည်းလမ်းတွေဖြစ်ယူကရိန်းလွှတ်တော်ရှေ့မောက်သမ္မတဖလော်ဒီမာဇယ်လန်စကီကဒီနေ့အခုလိုပြောလိုက်တာပါ
။ Запрошення для України в НАТО може стати дійсно фундаментальным для мира.
ပူပေါင်းဖို့ယူကရိန်းကိုဖိတ်ခေါ်တာဟာငြိမ်းချမ်းရေးအတွက်စစ်မှန်တဲ့အခြေခံဖြစ်လာနိုင်ပါတယ်။NATO အဖွဲ့ဝင်ဖြစ်ဖို့ဆိုတာဟာလက်ရှိကာလအတွက်မဟုတ်ဘဲအနာဂတ်အတွက်ဖြစ်တယ်ဆိုတာကိုလည်းကျွန်တော်တို့နားလည်ပါတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောသွားတာပါ။မိတ်ဘက်တွေနဲ့အတူစစ်ပွဲကိုအဆုံးသတ်နိုင်မဲ့အခြေအနေတွေကိုပြောင်းလဲရမှာဖြစ်ပြီးရုရှားသမ္မတဗလာဒီမာပူတင်အလိုကျမဟုတ်ဘဲငြိမ်းချမ်းရေးရအောင်လုပ်ရလိမ့်မယ်လို့လည်းသူကဆက်ပြောခဲ့ပါသေးတယ်။ဒါအပြင်ဒီအောင်ပွဲအတွက်အစီအစဉ်တွေမှာယူကရိန်းရဲ့မဟာမိတ်တွေကကတိပေးထားတဲ့အတိုင်းပြန်လည်ထူထောင်ဖို့တင်စားတရေးမြစ်တွေကာကွယ်ရေးအကူအညီပေးဖို့လဲပါဝင်တယ်လို့သူကပြောခဲ့ပါတယ်ဒီစစ်ပွဲအောင်နိုင်ရေးအစီအစဉ်နဲ့ပတ်သက်လို့ယူကရိန်းသမ္မတကနောက်နိုင်ငံခေါင်းဆောင်တွေနဲ့မချသေးခင်သတင်းပတ်တွေကလည်းဆွေးနွေးလာနေတာပါခင်ဗျ